တေဆုံးသူ 9,800 ကျော်ထိရောက်လာတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတွေကအင်အားပြင်းငရင်ကြောင့်ပြိုကျသွားတဲ့အဖြစ်အစီပုံတွေအောက်အသက်မတည်ချင်တဲ့သူတွေကိုအပူတပြင်ရှာဖွေကယ်ဆယ်နေတာမှာချက်ကျိုးတန်းလန့်တဲ့မွေးကင်းစကလေးတယောက်ကိုပါအင်္ဂါနေ့ကကယ်တင်နိုင်ခဲ့ပါတယ်
။ يعني كارثة بمعنى الكلمة
အမေကိုဆွဲထုတ်လိုက်တဲ့အခါအတန်ကြာလို့သူ့အမျိုးသားလို့ထင်နေတာပါဒါပေမဲ့ချက်ကျိုးတန်းလန့်တဲ့ကလေးလေးဖြစ်နေပါတယ်ဒါနဲ့ကျွန်တော်လည်းချက်ကျိုးကိုဖျက်ပြီးတော့ကလေးကိုခေါ်ထုတ်လာပါလို့ကလေးကိုကက်တင်ခဲ့တဲ့ဆာလက်အယ်ဘရန်ကပြောဆိုသွားတာပါကလေးလေးရဲ့မိဘအပါအဝင်မိသားစု9ဦးစလုံးသေဆုံးသွားတယ်လို့လည်းပြောပါတယ်တနင်္လာနေ့ကလှုပ်သွားတဲ့ပြင်းအား9.8အဆင့်ရှိတဲ့ငလျင်ကြောင့်ထောင်နဲ့ချီတဲ့အဆောက်အုံတွေပြိုကျပျက်စီးခဲ့ရတဲ့အတွက်ပိတ်မိနေသူတွေဘလောက်ရှိမှန်းမသိရသေးပါဘူးငရင်နာကြောင့်သူ့တန်းနဲ့ချီထိခိုက်မှုရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ငရင်ဘဟုချက်ဖြစ်တဲ့တူရကီနိုင်ငံဂါဇင်စတပ်နဲ့ခါရာမန်မာရာမြို့တွေကတော့လူနေတိုက်ခန်းတွေအတန်းလိုက်ပြိုကျခဲ့ရပြီးအထိအနာဆုံးလည်းဖြစ်ပါတယ်။ဒါကြောင့်လဲတူရကီသမ္မတရာစစ်တိုင်ယေဘ်အရဝန်ကနိုင်ငံအရှိတောင်ပိုင်းဒေသ10ခုကိုတုံးလာတာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတာပါ။အမေရိကန်တရုတ်နဲ့ပင်လယ်ကွေ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်းသဒ္ဒါဆိုင်ကျော်တို့ကအကူအညီထောက်ပံ့ဖို့လည်းကတိပြုထားကြသလိုလူသားချင်းစာနာမှုအကူအညီတွေနဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေလည်းလေကြောင်းခီးစင်တွေနဲ့ငလျင်တားနဲ့ရင်ဆိုင်ခဲ့ရတဲ့ဒေသတွေစီစတင်ရောက်ရှိလာနေပြီဖြစ်ပါတယ်။